တော်တော်ချင်များခင်ဗျာတည်ကြတဲ့အတိုင်းဒီကနေ့ဟာဗာလင်တိုင်းချစ်သူများနေ့ဖြစ်ပါတယ်ချစ်သူများနေ့မှာချစ်ချင်းမေတ္တာတွေနဲ့ပျော်ရွှင်စရာတွေရှိပေမဲ့တမိုင်းတကွေးမှာတော့ထူးခြားစွာကြေကွဲစရာဖြစ်ရတဲ့ရှိခဲ့ပါတယ် KNU ကရင်အမျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ပရိုမန်းရှာကိုဗာလင်တိုင်းနေ့မှာလှုပ်ကြံခဲ့ကြတာ10နှစ်ပြည့်သွားပြီဆိုပေမဲ့သူ့ကိုအကြီးကလှုပ်ကြံသွားတဲ့လက်တဲ့တရားခံကိုအခုချိန်ထိရှာမတွေ့သေးတာကြောင့်အဲ့ဒီကာလမှာတောင်းဝန်ယူခဲ့ကြတဲ့ဆေးအစိုးရကလည်းတောင်းဝန်ရှိတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒါအပြင် KNU အနေနဲ့အဖြစ်ခတ်ရဆယ်ရေးလှုပ်ထားပေမဲ့စစ်မှန်တဲ့ညီညာရေးရရှိဖို့အခက်အခဲတွေရှိနေလို့ပဲလို့ယူဆကြောင်းမိသားစုကပြောပါတယ်။ထိုင်းချီဆိုင် KOE တင်းနောက်မအေးမာကသတင်းပေးပို့ပါတယ်။
ကရင်မျိုးသားစီယုတ်ရဲ့ခေါင်းဆောင်ဖရိုမန်ရှာဟာ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာနေအိမ်မှာပဲတနက်နဲ့ပြစ်တက်ခံရပြီးလုပ်ကြံဆင်ခဲ့ရတာပါဒီအတွက် ARV တိုင်းပန်းတတော်မျိုးတောကြောင်ရွာမှာရှိတဲ့မိသားစုအနေနဲ့ပြစ်တက်တယ်နေလုပ်တဲ့အခါမှာဟောပြောဝဲလုပ်မဲ့အစီအစဉ်တွေရှိရင်အသိပေးဖို့တက်ဆိုင်ရာရဲစခန်းကလည်းမနစ်ကနင်းတို့လာရောက်ပြောဆိုတာတွေရှိခဲ့တယ်ဆိုပြီးဖရိုမန်ရှာရဲ့အကူဖြစ်သူအငိမ့်သားကျောက်အုပ်စရာကြီးဦးတင်ရှင်ကပြောပြပါတယ်
ဟုတ်လားမိတဲ့တွေကတက်ဆိုင်ရကျွန်တော်တို့အုပ်စုကစခန်းတောင်းကနေလေဟိုခဏလုံးမယ်ဆိုရင်တော့ဥပမာရဝေးကဘယ်လိုပဲဝါလာမယ်ဆိုတော့အရှင်ကသာတော့အသိပေးရမယ်ဘောဘာကြောင့်လဲဆိုတော့ဆိုင်ရမေးလိုက်ရင်သူတို့လည်းပြောတတ်အောင်ဆိုတော့အားကြီးပြောရတဲ့အတွက်ကျွန်တော်ကဘယ်လိုပဲဝါလာမယ်ဆိုတာဘာမှသတင်းမပို့တဲ့အတွက်ဒီအခါနာအစီအစဉ်ကြီးကျယ်လုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းကျွန်တော်ပြောရကြလေ
ပြီးခဲ့တဲ့နှစ်တုန်းကလည်းဖရိုမန်ရှာရဲ့နှစ်ပတ်လည်လုပ်တဲ့ပွဲမှာမိသားစုကိုစစ်ဆေးမေးမြန်းမှုတွေရှိခဲ့တာပါဖရိုမန်ရှာဟာ KNU တဲပါတာမကတိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတွေမှာပါအတွင်းအခေါ်ရရက်တီကျဲကောင်းသူအဖြစ်ထင်ရှားခဲ့ပါတယ်သူတက်ရှိစဉ်ကာလမှာပဲ KNU ခေါင်းဆောင်တဦးအနေနဲ့ကိုကျိုးရှာရဲ့အသေးအယူတွေကိုမလုပ်ဘဲစစ်မှန်တဲ့ငြင်းငြင်းရဖို့အတွက်ကြိုးစားနေတာကြောင့်သဘောထားပြင်မာသူအဖြစ်သူ့ကိုစန့်ကျင်သူတွေကဝေဖန်နေကြတာပါဖရိုမန်ရှာလုတ်ကြံခံရပြီးသူ့ကိုလုတ်ကြံခဲ့တယ်ဆိုပြီးသတင်းထွက်ခဲ့တဲ့ဘူဆန်ပြုတ်လည်းထပ်မံလုတ်ကြံခံရပါတယ်ဒီအတွက်ဖရိုမန်ရှာတည်ဆုံမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့လက်သက်တရားခံကိုလည်းအခုချိန်ထိတော့ဖော်ထုတ်နိုင်တာမျိုးတွေမရှိသေးပါဘူးဒီအတွက်အဲ့ဒီကာလကတာဝန်ယူခဲ့တဲ့ဒီအစိုးရနဲ့တိုင်းရင်းသားအဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိတယ်ဆိုပြီးမိသားစုကဆိုပါတယ
်အကုန်လုံးတာဝန်ရှိတယ်လို့ကျွန်တော်ထင်တယ်ငြိမ်းချမ်းရေးသွားရေးစိတ်ကြတဲ့အဖွဲ့အစည်းတွေကိုဆက်ဆံရအောင်ပဲကြည့်အကျဆိုင်ပြီးတော့မှအချင်းချင်းနော်ဆင့်ရတာဝန်ပြီးတော့ပြီးတဲ့အတွက်နောက်တစ်ခုကစိတ်ဆိုရအနေနဲ့ကအန်ဂါမန်ရှာရဲ့အသေးခေါ်နဲ့သူတို့အသေးခေါ်နဲ့ကစောင့်ကြည့်ပဲကြည့်တဲ့အတွက်သူလဲနော်ခုနကမရှာတရားချင်းဟာသူလဲတောင်မသိဘူးလို့ကျွန်တော်တောင်ပြဖြစ်နေတယ
်ဖရိုမန်ရှာအနေနဲ့သူ့ရဲ့ရက်တီကျဲတိုင်လုတ်ဆောင်နေတဲ့ကာလအတွင်းမှာလုတ်ကြံခံရပြီမဲ့ပြင်လူတို့ရဲ့မေတ္တာကိုရရှိတာမို့ဝမ်းနည်းမှုတွေချားကကျင့်နေမိတယ်ဆိုပြီးမိသားစုကဆိုပါတယ
်ကျွန်တော်မိသားစုအနေနဲ့ကတော့သူဆောင်းဆောင်ကောင်းဆောင်းဆောင်နဲ့နော်တက်တန်းတလျှောက်မှာ65နှစ်လုံးနော်သူလိုနေတဲ့ပန်းတိုင်မရောက်ဘူးနော်တာဝန်တော်လေးချီခဲ့လို့ပဲကျွန်တော်ယူဆတဲ့အတွက်နောင်လဲတည်ရမယ်အတွက်အခုလည်းပဲသူရဲ့ဟိုပြည်သူတရားလုံးရဲ့အတော်လေးမေတ္တာကိုတည်ရတာမျိုးကျွန်တော်တို့လည်းစိတ်ထဲမှာကျေနပ်မိပါတယ
်ဖရိုမန်ရှာလုတ်ကြံခံရတဲ့10နှစ်ပြည့်အဖြစ်မိသားစုကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံဟာအရင်ကတည်းကပို့ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေဆိုးဝါးလာနေတဲ့အကြောင်းနဲ့လက်ရှိအာဏာရပါတီတွေကလည်းအရင်စစ်အစိုးရရဲ့မူဝါဒလုံဆောင်ချက်တွေကိုဆက်လက်အကောင့်ထဲပေါ်နေပြီးဖိနှိပ်မှုတွေကိုတက်ဆိုးချင်အောင်လုံဆောင်နေတာကိုမြစ်တွေ့မြင်ရတဲ့အတွက်များစွာစိတ်ကြက်မိပါတယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအစိုးရနဲ့ KNU ကြားမှာ NCA လက်မှတ်ရေးထိုးထားပေမဲ့ဖရိုမန်ရှာလုံကြံခံရတာ10နှစ်ပြည့်တဲ့အချိန်သူ့ရဲ့သားသမီးလေးယောက်ကတော့မြန်မာနိုင်ငံကိုပြန်ဖို့အတွက်ပြည်ဝင်ဝင်ပိတ်ပင်ခံရသေးဖြစ်ပါတယ်ရှင်